ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွာရိုကိုထောက်ခံသူတွေနဲ့သမ္မတနီကိုလတ်စ်မာဒူရိုကိုထောက်ခံသူတွေစနေနေ့ကမြို့တော်ကာရာကတ်စ်မှာအပြန်ချီတက်ခဲ့ကြသလိုလေးတက်ရဲ့အကြီးတန်းကိုကဲရဲ့အဖွဲ့ဝင်တဦးကမာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုမထောက်ခံဘဲအတိုက်ခံခေါင်းဆောင်ဂွာဒီယိုကိုကြားပြတ်သမ္မတအဖြစ်ထောက်ခံကြောင်းပြောဆိုထားပါတယ်ရွေးကောက်ပွဲတွေအချိန်ဆော်ကျင်းပဖို့နောက်နိုင်ငံတကာကမာဒူရိုရာထူးကဆင်ပေးဖို့အကြီးအကျယ်ဖိအားပေးနေချိန်မှာအသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းပေးဖို့အတိုက်ခံခေါင်းဆောင်ဂွိုက်ဒိုကတောင်းဆိုထားတာကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူအုပ်ကမြို့တော်ကာရာကတ်စ်ဝန်ကျင်ကနေရာတချို့မှာစုဝေးခဲ့ကြပါတယ်အတိုက်ခံခေါင်းဆောင်လဲလူထုစုဝေးပွဲတစ်ခုကိုဇနီးဖြစ်သူဖာဗီယနာနဲ့အတူရောက်ရှိလာခဲ့တာမှာတော့ထောက်ခံသူတွေကအလင်းမြန်ဝိုင်းရံပေးခဲ့ကြပါတယ်သမ္မတမာဒူရိုကိုလိုလားတဲ့ဆန္ဒပြသူတွေကတော့မာဒူရိုမတိုင်ခင်ကနိုင်ငံကောင်းဆောင်ကွယ်လွန်ခဲ့ပြီဖြစ်တဲ့ဆိုရှယ်လစ်ဟျူဂိုချက်ဗက်ဆိုပြီးပေါ်ထွက်လာစေခဲ့တဲ့ဘိုလီးဗီးယားဒေါ်လာရေးရဲ့နှစ်20ပြည့်အထိတ်မှအဖြစ်မြို့တော်ကာရာကတ်အနောက်ပိုင်းကလက်မှတ်တွေပေါ်မှာချီတက်ခဲ့ကြပါတယ်သမ္မတမာဒူရိုကလူထုကိုမိန့်ခွန်းပြောဆိုခဲ့ပြီးဒါဆိုရင်ဩဂုတ်လ4ရက်နေ့နောက်ပိုင်းပထမဆုံးလူထုရှေ့ထွက်လာတာလည်းဖြစ်ပါတယ်လွတ်တော်ရွေးကောက်ပွဲတွေကိုအရင်စီစဉ်ထားတာထက်စောပြီးကျင့်ပါမယ်အကြောင်းသမ္မတမာဒူရိုကပြောဆိုပြီးသူဟာနိုင်ငံရဲ့တရားဝင်သမ္မတဖြစ်ကြောင်းအမေရိကန်ရဲ့ညွှန်ကြားချက်အရအာဏာသိမ်းဖို့ခြင်းနဲ့အတိုက်ခံအဖွဲ့ကိုမြင်တွေ့ရတာအင်မတန်အရှက်ရတယ်လို့လည်းပြောဆိုခဲ့ပါတယ်အတိုက်ခံခေါင်းဆောင်ကိုထောက်ခံကြောင်းပြောထားတဲ့ဗိုလ်ချုပ်ကြီးဖရန်စစ္စကိုယနက်စ်ကတော့တခြားစစ်တပ်အဖွဲ့ဝင်တွေလည်းဗက်ပြောင်းညဖို့တိုက်တွန်းထားပါတယ်အတိုက်ခံခေါင်းဆောင်ကိုစစ်တပ်ဘက်ကဘလောက်ထောက်ခံတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်